ရန်ကုန်မြို့အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ရွှေဝါရောင်ဆရာတော်နတ်ဇောလို့လူသိများတဲ့ဆရာတော်ဥပညာဇောတောက်ကိုထတ်တိုးပြီးတော့ဆွဲဆိုထားတဲ့အမှုနှစ်မှုနဲ့မနေ့ဖက်မှာရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ကနအူးဆွဲဆိုထားတဲ့စစ်တပ်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့လာဝကအဥပဒေချိုးဖောက်မှုတွေအတွက်ဒီကနေ့လဲထောင်တွင်းအထူးတရားရုံးမှာကြားနာခဲ့တယ်လို့တရားရုံးအတိုင်းဝိုင်းက VOA ကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကပြောပြမှာပါရှင်။
ရှိုအောင်ဆရာတော်နတ်ဇောလိုလူတီများတဲ့နိုင်ငံရေးကျင်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဥပညာဇောတာကိုစစ်ကောင်စီကရန်ကုန်မြို့စော်ဝါကြီးဂုံးမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူကိုစစ်တပ်ကကြီးညိုပြက်စီမှုပုံမှား905ကကြီးနဲ့လာဝကအဥပဒေတို့နဲ့ကနအူးတရားစွဲဆိုထားရကနေမင်္ဂလာတုံခရိုင်တရားရုံးကနေပြီးတော့နောက်ထပ်အမှုနှစ်မှုထပ်ဆွဲခဲ့တာပါထပ်ဆွဲလိုက်တဲ့ပုံမှားနှစ်ခုကတော့ကျန်းဖတ်တိုက်ဖြတ်ရေးဥပဒေလိုနာမည်ကြီးတဲ့90ညနဲ့52ကကြီးလိုဖြစ်ပါတယ်ထပ်တိုးဆွဲလိုက်တဲ့ပုံမှန်နှစ်ခုနဲ့အင်္ဂါနေ့တို့မှာရုံးထုတ်စစ်ဆေးပြီးတရားလိုထွက်ချက်တွေကိုကြားနာလိမ့်မယ်လို့လည်းတရားရုံးအသံဝိုင်းကခန့်မှန်းထားပါတယ်။ပုံမှန်90ညဆိုတာကစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့တွေကိုအစားအသောက်စေဝါငွေကြေးထောက်ပံ့တာအဲ့ဒီအဖွဲ့တွေလှုပ်ရှားမှုကိုလူမှုကွန်ရက်မှာအားပေးတာမျှဝေတာပုံစံတစ်မျိုးမျိုးနဲ့ထောက်ခံတာထောက်ပံ့တာတွေတွေ့ရင်ဆွဲဆိုတဲ့ပုံမှန်ဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုပြီးတတ်မှတ်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအများဆုံးထောင်ဒဏ်တစ်သက်ဒါမှမဟုတ်ငွေတန်းဒါမှမဟုတ်ဒဏ်နဲ့ရလုံးချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ပုံမှန်50နှစ်ကကြီးကတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့စည်းတစ်ခုခုရဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးတာအကြမ်းဖက်ဆိုင်ရာလုပ်ငန်းတွေကိုတာဝန်ယူလုပ်ကံပေးတာတွေပြုလုပ်တဲ့အခါတရားစွဲဆိုနိုင်တဲ့ပုံမှန်ဖြစ်ပြီးတော့ထောင်ဒဏ်3နှစ်ကနေ9နှစ်ထိချမှတ်နိုင်ပါတယ်ဆရာတော်နတ်ဇောကိုကနအူးစွဲဆိုထားတဲ့စစ်တပ်ကိုကြီးညိုပြက်စီမှုပုံမှန်95ကကြီးနဲ့လာဝကအုပ်ဥပဒေတို့နဲ့ဆွဲဆိုထားတဲ့အမှုတွေကိုတော့အင်းစိန်ထောင်ထဲကအထူးတရားရုံးမှာပတ်စင်တင်းလာနေတိုင်းအမှုယုံချင်းစစ်လျက်ရှိပါတယ်ဒီကနေ့ယုံချင်းမှာတော့တရားလိုပြတက်သေးလာရောက်ထွက်ဆိုကြတယ်လို့ပြောပါတယ်လက်ရှိဦးစင်းနတ်ဇောရဲ့ကျမကြီးကောင်းမွန်လျက်ရှိနေတယ်လို့တရားရင်းနဲ့နှိစက်သူတွေကပြောပါတယ်လက်ရှိအမှုအခြေအနေအသေးစိတ်နဲ့အမှုကိုဘယ်သူကတာဝန်ယူလိုက်ပါဆောင်ရွက်ပေးတယ်လဲဆိုတာတော့မသိရသေးပါဘူးဆရာတော်ဥပညာဇောတာနတ်ဇောဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြန်မာတန်ရုံကနေတရားဝင်ဗီဇာလျှောက်ထားပြီးမြန်မာနိုင်ငံကိုကြွားဝတ်ခဲ့တာဖြစ်ပါတယ်ရန်ကုန်မြို့မင်္ဂလာတုံမြို့နယ်အတွင်းတိမ်ကြောင်းတစ်ခုဆောက်လို့လူဒန်းနဲ့ပနတ်တင်မင်္ဂလာခန်းသားအတွက်မြန်မာနိုင်ငံကိုတွားရောက်ခဲ့တာပါအခုချိန်ထိဆရာတော်ဥပညာဇောတာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်ဘာကြောင့်တရားစွဲတယ်လဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးတရားလိုတော်ရှိနေတူကတော့စစ်ကောင်စီလက်အောက်မှာပုဂ္ဂလိကလိုလက်ခွင့်အားလုံးကိုပိတ်ပင်ခံထားရတယ်လို့ပုဂ္ဂလိကအမြင်နဲ့ထုတ်ဖော်မှုတွေရှိလာရင်လည်းပြင်းပြင်းထန်ထန်အပြစ်ပေးတာမျိုးကျင့်သုံးနေတာမျိုးပုဂ္ဂလိကလိုလက်ခွင့်ကန့်သတ်ခံရမှုဟာအဆိုးဆုံးအနေထားမှာရှိနေတယ်လို့သုံးသပ်ပြောဆိုပါတယ်
အကြံပေးအဖွဲ့ကြီးတို့တက်မှတ်ထားတဲ့ခုန CRPH တို့ NGO တို့ CDF တို့ဒီသူ့ကိုဆန့်ကျင်တက်ဆက်နေကြတဲ့တိုင်းမလေးနဲ့တောင်အဖွဲ့ကြီးတွေပေါ့နော်အဲဒါတွေနဲ့ပတ်သက်တာတွေကို Facebook မှာတင်နေအဲတို့မဟုတ်တယောက်ကတင်ထားတာကို share နေအခုနောက်ပိုင်းဆိုလိုက်လောက်တာတောင်မှပဲဒါတရားဆိုတဲ့အစီအလောက်လားနိုင်ငံသားတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့လွတ်လပ်မှုနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုဒါတွေကိုထည့်သွင်းမစင်းကားတော့ဘူးဒါရှင်းသွားပြီအခုဆရာတို့ကြုံရတဲ့အနေနဲ့အဲ့အနေထားပဲတကယ်တော့အစိုးရတရားဆိုတာကနိုင်ငံသားများရဲ့အကျိုးစီးပွားနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူကလုပ်ပေးရတယ်အခုကအဲ့လိုအခြေအနေမျိုးရှိတော့ဘူ
း1998ခုနှစ်မှာတစ်ချိန်နိုင်ငံရေးလှုပ်ရှားမှုနဲ့ထောင်ဒဏ်နှစ်ရှည်နှစ်ချိန်ကြာခံခဲ့ရဘူးတဲ့နိုင်ငံရေးကျင်းသားဟောင်းတဦးလည်းဖြစ်ပါတယ်2000ရှူဝါရောင်တန်ခါလှူရှားမှုမှာဥဆောင်ဆရာတော်နတ်ဇောအဖြစ်ပါဝင်လှူရှားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာအခြေချသတင်းသုံးနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကာလကစလို့အမေရိကန်ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံတွင်ခီးသွားလာမှုနဲ့ပတ်သက်ပြီးလုံခြုံရေးအထူးသတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတိပေးထားပါတယ်ခင်ဗျ။